အမေရိကန်ပြည်ထောင်စုကအာရှပစိဖိတ်ဒေသကိုအာရုံစိုက်လာနေတဲ့မူဝါဒတွေမှာမြန်မာနိုင်ငံကိုထည့်သွင်းစဉ်းစားဖို့လိုအပ်တဲ့အကြောင်းကြွမ်းကျင်သူတွေကတိုက်တွန်းလိုက်ကြပါတယ်။အာရှဒေသကစီးပွားရေးဖွံ့ဖြိုးမှုအလားအလာတွေနဲ့အတူမကြာသေးခင်နှစ်တွေကဆလို့အပြောင်းအလဲတွေတွေ့မြင်လာနေရတဲ့မြန်မာနိုင်ငံကိုအမေရိကန်အစိုးရအနေနဲ့ထိတွေ့ဆက်ဆံမှုတွေတိုးမြှင့်ဖို့လိုအပ်တဲ့အကြောင်းဗုဒ္ဓဟူးနေ့ကအမေရိကန်အောက်လွှတ်တော်ဌာနဘွဲမှာလုံခြုံရေးနဲ့အာရှရေးရာပညာရှင်တွေကအကြံပေးခဲ့ကြပါတယ်။ကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်။အာရှပစိဖိတ်ဒေသမှာဩဇာအရှိန်အဟွာတိုးချဲ့ရမှာအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးအပေါ်ရိုက်ခတ်လာနိုင်တဲ့အဆိုးအကောင်ပြဿနာတွေကိုအောက်လွှတ်တော်ရဲ့လက်နက်ကင်တပ်ဖွဲ့များဆိုင်ရာကော်မတီရှေ့မှောက်ကြားနာရမှာမြန်မာနိုင်ငံရဲ့အခန့်ကဏ္ဍကိုလည်းမျက်ခြေမပြတ်ဖို့ထည့်သွင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ကုကဖွံ့ဖြိုးတိုးတက်မှုတွေအားကောင်းလာနေတဲ့အာရှပစိဖိတ်ဒေသဟာအမေရိကန်ပြည်ထောင်စုအတွက်အရေးပါတဲ့နေရာဖြစ်လာနေတယ်လို့နိုင်ငံရေးစီးပွားရေးလုံခြုံရေးအရာတနေ့တခြားမဆက်ဆံလို့မဖြစ်တဲ့ဒေသတစ်ခုဖြစ်လာနေတာကိုတော့ကြားနာဘွဲ့ရဲ့တဘာပတိဖြစ်သူ Republican အောက်လွှတ်တော်အမတ် Howard McKeon အပါအဝင်ဆွေးနွေးသူတွေတသဘောတည်းရှိခဲ့ကြတာပါ။ဒီအတွက်လည်းမှန်မှန်ကန်ကန်ချင်းခတ်နိုင်မဲ့မူဝါဒမျိုးချမှတ်ဖို့လိုအပ်နေပြီလို့ဒီမိုကရက်အောက်လွှတ်တော်အမတ် Adam Smith ကပြောပါတယ်
So this is, I think, a great opportunity for our country to make this pivot, to make this shift to a greater focus on Asia, but figuring out exactly what.
တနိုတိုင်းပြည်တွက်ဩဇာချင်းခွင့်ကြားညှိဖို့နဲ့ဒီလိုအပြောင်းအလဲတွေမှာလည်းအာရှဒေသကိုအာရုံစိုက်သွားဖို့အကောင်းဆုံးအခွင့်အလမ်းလည်းဖြစ်တယ်လို့ထင်ပါတယ်။ဒီနေရာမှာဘယ်လိုလုပ်ကြကြိုင်ရမလဲ။မူဝါဒရေးရာတွေမှာအထူးအောက်ဆုံးဖြစ်အောင်ဘယ်လိုလုပ်ကြမလဲဆိုတာတွေကိုတိတိကျကျသိနိုင်အောင်လုပ်ဖို့ကတော့ဒီကော်မတီနဲ့ကွန်ဂရက်လွှတ်တော်အတွက်အင်မတန်မှအရေးကြီးပါတယ်။
အမေရိကန်ကအာရှဒေသကိုအာရုံစိုက်လာတဲ့မူဝါဒကြောင့်ဒေသတွင်းမှာဩဇာအရှိန်အဟွာကြီးမားလာနေတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးမှာသတိထားဖို့လိုအပ်တာကိုလည်းအာရုံစိုက်ဆွေးနွေးခဲ့ကြတာပါ။ကြားနာပွဲမှာထွက်ဆိုခဲ့တဲ့လူညွန့်ရေးဆိုင်ရာကျွမ်းကျင်သူ Center for New American Security ဌာနရဲ့အာရှရေးရာညွှန်ကြားရေးမှူးပမောက်ကပက်ထရစ်ခရိုနင်ကတော့အမေရိကန်ရဲ့မူဝါဒသစ်မှာတရုတ်နိုင်ငံနဲ့ဆက်ဆံရေးရာအဓိကစိန်ခေါ်မှုတစ်ခုဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ်။အချိန်ထဲမှာပဲတရုတ်နိုင်ငံရဲ့ဖွံ့ဖြိုးမှုတွေကိုထိန်းချုပ်တာမျိုးမဟုတ်ဘဲရေရှည်ကိုမျှော်ကြည့်ပြီးတအားစားတာဖြစ်အောင်လှုပ်ဆောင်ဖို့လိုမယ်လို့လည်းသတိပေးခဲ့တာပ
ါ Rebalancing also means building a bridge between the confluence of two oceans the Indian and Pacific strengthening ties between India and East Asia and embracing reform-minded change in a government like that of Myanmar
ဘဏ်ကြီးမြောက်အောင်ပြန်လုပ်တယ်ဆိုတဲ့သဘောကအိန္ဒိယနဲ့ပစိဖိတ်သမုဒ္ဒရာဟိုဘက်ခြမ်းနဲ့ဒီဘက်ခြမ်းကိုပေါင်းကူးပေးဖို့ဖြစ်ပါတယ်အိန္ဒိယအရှေ့အာရှဒေသတွေနဲ့ဆက်ဆံရေးတွေခိုင်မာအောင်လုပ်ဖို့မြန်မာနိုင်ငံလိုပြည်ပြင်ပြောင်းလဲကျင်တဲ့အစိုးရမျိုးကိုအားပေးဖို့ပါ။နောက်ဆုံးအနေနဲ့ကတော့ဗန်းညီမြောက်အောင်ထိနေတဲ့နေရာမှာစစ်အင်အားတသက်မဟုတ်ဘဲနဲ့စီးပွားရေးတာဝန်ရေးအားကောင်းအောင်လုပ်ဖို့ဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုအနေနဲ့လက်တလောအခြေအနေမှာအာရှဒေသကဂျပန်တောင်ကိုရီးယားစတဲ့မဟာမိတ်နိုင်ငံအနေနဲ့ဆက်ဆံရေးတွေမှာအားနည်းနေတယ်လို့လည်းကြွမ်းကျင်သူတွေကထောက်ပြနေကြတာပါ။ဒီအတွက်လည်းဂျပန်နိုင်ငံနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုပြန်လည်သုံးသပ်ဖို့ဒေသတွင်းမှာပြဿနာတစ်ခုဖြစ်နေရတဲ့မြောက်ကိုရီးယားအရေးမှာမဟာမိတ်တောင်ကိုရီးယားနဲ့အတူလက်တွဲပြီးပြန်လည်ဆန်းစစ်မှုတွေလိုအပ်လိမ့်မယ်လို့ကြားနာပွဲအတွင်းအကြံပြုခဲ့ကြပါတယ်။ဒီလိုပဲအမေရိကန်ပြည်ထောင်စုကဆက်ဆံရေးတွေတိုးမြင့်လာနေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းခြံထားလို့မဖြစ်တဲ့အကြောင်းလုံခြုံရေးနဲ့အာရှရေးရဲ့ကျွမ်းကျင်သူပါမောက်ကခရိုနင်ကသတိပေးခဲ့တာပါ
Encourage historic reforms underway in Myanmar while guarding against a future military intervention especially as they approach the 2015 election.
မြန်မာနိုင်ငံကရာဇဝင်တွင်လောက်တဲ့အပြောင်းလဲတွေပေါ်ပေါက်နေတာကိုအားပေးရမှာဖြစ်တယ်လို့တချိန်တည်းမှာပဲ2015ခုနှစ်ရွေးကောက်ပွဲနာနီးလာတဲ့အချိန်မှာအထူးသဖြင့်စစ်တပ်ကအနာဂတ်မှာဝင်မစွတ်ဖက်အောင်အကောက်အွယ်ပေးသွားဖို့လည်းလိုအပ်ပါတယ
်မြန်မာနိုင်ငံနဲ့ဆက်ဆံရေးတွေတိုးမြင့်လာနေတဲ့အမေရိကန်ပြည်ထောင်စုကတော့ဒီသတင်းပတ်ထဲမှာပဲအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြားရေးဝန်ကြီးသစ်ဖြစ်မြန်မာနိုင်ငံနဲ့ဆက်ဆံရေးတွေမှာနီးနီးကပ်ကပ်ဆောင်ရွက်ခဲ့မှုတွေဝိုင်းရင်းတန်တမန်တူဦးခန့်အပ်ခဲ့တာပါထူးတန်တမန်ဒန်နီယယ်ရက်ဆက်ကတော့အာရှဒေသမှာအပြောင်းအလဲတွေမြင်းမြန်းဆန်းဆန်းတွေ့မြင်လာနေရတဲ့မြန်မာနိုင်ငံကိုသူ့အနေနဲ့အထူးစိတ်ဝင်စားတဲ့အကြောင်းတာဝန်ခံရခံရပြီးမှပဲမှတ်ချက်ပြီးပြောဆိုထားတာလည်းဖြစ်ပါတယ်ခင်ဗျာ